မြောက်ကိုရီးယားနဲ့ဆက်ဆံရေးပိုပြီးတော့လေးနဲ့ခိုင်မာလို့ကြောင်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုရဲလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကစနေနေ့မှာဖော်ပြပါဗျ။မြောက်ကိုရီးယားအနာရပါတီတည်ထောင်ခြင်းနှစ်ပတ်လည်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ထံဂုံပြုသတင်းစကားပို့တာမှာတရုတ်သမ္မတကအခုလိုထည့်သွင်းပြောဆိုတာဖြစ်ကြောင်းသတင်းကဖော်ပြပါဗျ။မြောက်ကိုရီးယားအနာရလုပ်သားပါတီတည်ထောင်ခြင်း85နှစ်မြောက်နှစ်ပတ်လည်နေ့ကိုစနေနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပယ်ဒိန်တဒုံးကျည်အစီအစဉ်တွေကြောင့်အမေရိကန်ပါဝင်တခြားနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုချမှတ်တဲ့နေရာမှာတရုတ်လဲပါဝင်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးကနှစ်နဲ့ချီအေးဆက်သွားခဲ့ပြီးတဲ့နောက်2018ခုနှစ်နဲ့2019ခုနှစ်အတွင်းတရုတ်သမ္မတရှီနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့၅ချိန်တိုင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။